ဟုတ်ကဲ့ပါဒေါ်ဆန်းစုကြည်နဲ့အကျိုးဆောင်ရှိနေတွေဆွေးနွေးခဲ့ကြတဲ့အထက်မှာဒေါ်ဆန်းစုကြည်ဘက်ကအဓိကပြောခဲ့တဲ့အချက်တချို့ကိုအကျိုးဆောင်ရှိနေတဲ့ဦးဖြစ်တဲ့ဦးမြန်ဝင်းကအခုလိုပြောပြပါဗျ
။ဒေါ်ဆန်းစုကြည်ဟာဒီကိစ္စဟာရာဇဝမှုလို့ဘယ်လိုပဲပြောပြောဒါနိုင်ငံရေးအမှုပဲ။နိုင်ငံရေးရဆောင်ရွက်တာပဲလို့သူတို့ခံယူတယ်။ဒါဒီနေ့လည်းထပ်ပြောတယ်။နောက်တစ်ခုဒီနေ့တွေ့တဲ့အချိန်မှာဒေါ်ဆန်းစုကြည်ဟာသူတက္ကသိုလ်ရေးသားလားနေအိမ်မှာဒီဘက်ကတရင်တပ်ဖွဲ့ကလည်းအတိမပြူထားတယ်ဒေါ်ဆန်းစုကြည်ကလည်းခန္ဓာထားတဲ့အဆောင်နှစ်ဦးရှိတယ်။နောက်အိမ်ထဲမှာအိမ်ထဲကပြင်စရာတွေရှိတယ်။နောက်ပစ္စည်းတွေတင်စရာတွေရှိတယ်။အဲ့ဒါကိုဒီနေ့အထိဝင်ခွင့်မပေးဘူး။ဝင်ခွင့်မပေးဘူးဆိုတာပြင်မဲ့ပြုမဲ့လူတွေကိုဝင်ခွင့်မပေးဘူး။ပစ္စည်းတွေရွှေ့ဖို့ပြောင်းဖို့လည်းဝင်ခွင့်မပေးဘူး။ဒီဟာနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကသူမကျေနပ်ဘူးဆိုတဲ့အကြောင်းထပ်ပြောတယ်။ဒါဟာလည်းတရားဥပဒေနဲ့မညီဘူး။တရားဥပဒေကသူ့အပေါ်မှာတော့မှကန့်တတဲ့တားစီတဲ့အမိတ်တွေကဖြတ်သိမ်းလိုက်ပြီးဖြတ်သိမ်းလိုက်ရင်ဘာဖြစ်လို့အိမ်ကိုအဲ့ဒါလိုလုပ်နေတာလဲဆိုပြီးတော့ကျွန်တော်တို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းဥပဒေရလုံနိုင်မှုနီလန်းနေရှာဖို့ကျွန်တော်တို့ကြံကြားပါတယ
်ဟုတ်ကဲ့ငယ်အဲ့တော့ရန်ကုန်တိုင်းတရားရုံးကပယ်ချလိုက်တဲ့ဒီတက်သေးနှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့ဘ ਹੁ တရားရုံးချုပ်အထိကိုဘယ်တော့လောက်ထပ်ပြီးတော့တင်ပြဖို့ရှိပါလဲရှင
်ကျွန်တော်တို့လက်ပြန်လောက်ခံမှန်းပါတယ်အားလုံးပြည့်စုံအောင်တော့လုပ်နေတယ်
ဒါဆိုလို့ရှိရင်ဒီတောက်ကြနေဒီအိစိန်ထောင်တွင်တရားရုံးကအမှုကျင်းကရောအပြောင်းလဲရှိလားရှင
်တောက်ကြနေရုံးကျင်းကတော့ငကိုတဲဟိုဟာသူကဖော်ပြရန်ချိန်ပဲဘာမှဆောင်ရွက်ဖို့မဟုတ်အဲ့တော့တောက်ကြနေကြတော့မှတရားရုံးကနောက်ပါဆက်လုပ်မယ်ပါညာဒါအဲ့ဒီနေကြမှာပဲသိမယ
်ဒီဒေါ်ဆန်းစုကြည်အတွက်အခုတက်တဲ့ကိစ္စတွေမှာသူ့ရဲ့အဖော်နှုတ်အတွက်တက်တဲ့ရောခေါ်ဖို့လိုအပ်လားရှင်
ဒီသက်တေ၄ယောက်အငယ်တို့တင်ခဲ့တာဒီ၃ယောက်စလုံးအတွက်တင်လာတာ
ဟုတ်ကဲ့အဲ့တော့ဘ ਹੁ တရားရုံးကိုခုဆက်ပြီးတော့တင်မယ်ဆိုရင်ဒီအမှုအခြေအနေရောဘယ်လိုဆက်ပြီးတော့ဖြစ်နိုင်မလဲရှင
်အမှုအခြေအနေဆိုတာကမူလရုံးအမှုမှာကတော့ဒေါ်ဆန်းစုကြည်နဲ့ဒီဒေါ်ခင်ခင်ဝင်းဒေါ်ပွင့်မမတို့အတွက်ကျွန်တော်တို့သက်တေတွေတင်တယ်အောက်ရုံးကတယောက်ပဲခွင့်ပြုတယ်တိုင်းရုံးကိုတက်လာတော့လည်းနောက်တစ်ယောက်ခွင့်ပြုတယ်ကျွန်တော်တို့ကတရားခံဘက်ကလည်းအပြည့်အဝခုခံခြေပါခွင့်လိုချင်တယ်ကျွန်တော်တို့ပြတဲ့သက်သေတွေဟာတရားဥပဒေနဲ့မညီရင်ပယ်ပါတရားဥပဒေနဲ့မညီတာတခုမှမပြောဘဲနဲ့ပယ်တာအတွက်ဥပဒေရမမှန်ဘူ
းဟုတ်ကဲ့ကဲနောက်ပြီးတော့ဒီဒေါ်ဆန်းစုကြည်နဲ့တွေ့ချင်နေတာဘယ်လိုရှိပါလဲရှင်ဒီစိတ်ပိုင်းဆိုင်ရာရောပေါ့လေ
ကျမကြီးက physically ရော mentally ရောအားလုံးကောင်းပါတယ်ခင်ဗျာ
လက်ရှိဒေါ်ဆန်းစုကြည်ကိုဒီအာဏာပိုင်တွေဘက်ကဟိုထားထားတဲ့နေရာကိုသူတို့ရွှေ့ပြောင်းဖို့ရှိတယ်လို့များအကြောင်းကြားလားရှင
်အဲ့ဒါတော့ပြောတာလည်းမရှိဘူးအကြောင်းကြားတာလည်းမရှိဘူး